of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဖေဖော်ဝါရီလ2ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်။စနေညနေခင်းရဲ့အစီအစဉ်မှုကကျမစုမုံပါရှင်
။ကျမဧတနာကြော်ပါရှင်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်ချီရှိခဲ့ပြီဖြစ်တဲ့နျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်မယ်လို့မနေ့ကကြေညာသွားပြီးဒီကနေ့မှာတော့ရုရှားကလည်းနှုတ်ထွက်မယ်လို့ကြေညာသွားပြန်ပါတယ်။အမေရိကန်ရုပ်သံ CBS နဲ့တောက်ချာနေကတွေ့ဆုံမေးမြန်းတဲ့အခါမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေကြားရဖို့ရှိပါတယ်မဆုံမွေ
ဟုတ်ကဲ့ပါရှင်ဒီညနေကင်းသောတာရှင်နေနားဆင်ရမယ်ထိတ်တဲရောက်သတင်းလွှာတွေကတော့ဒုတိယကြိမ်လွှတ်တော်၃နှစ်မြောက်လွှတ်တော်မိကုံးမှာဒေါ်ဆန်းစုကြည်နိုင်ငံတော်အတိုင်ပင်ခံဘက်ကနေပြီးတော့ပြည်သူလူထုရဲ့လူလားချက်မျှော်လင့်ချက်စိုးရိမ်ချက်တွေအပေါ်မှာလူထုရဲ့ကိုယ်စားလှယ်တွေဘက်ကအမှန်မှန်ကန်ကန်သုံးသပ်ကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်
ဒီမိုကရေစီဆိုပြည်သူ့ကိုအခြေခံတဲ့စနစ်ပြည်သူ့ရဲ့ထောက်ခံမှုကိုဘယ်လိုရအောင်လုပ်ရမလဲပြည်သူ့ကဘာတွေလိုလားတယ်ပြည်သူ့ရဲ့မျှော်လင့်ချက်တွေကဘယ်လိုရှိတယ်လဲ
ဒေါင်ဆန်းစုကြည်ရဲ့လွှတ်တော်မိကုံးအပေါ်မှာသုံးသက်ချက်အပြည့်အစုံနောက်ပိုင်းမှာနားဆင်ရဖို့ရှိသလိုစစ်တပ်ကအာဏာသိမ်းထားတဲ့ထိုင်းနိုင်ငံရဲ့ရွေးကောက်ပွဲကျင်းပမဲ့ရက်ကိုကြေညာလိုက်ပြီးဖြစ်တဲ့အကြောင်းနဲ့အတူတောင်အာဖရိကနိုင်ငံရဲ့ကြောက်မီးသွေးတွေမိုင်းတွင်းနေရှိတဲ့နေရာဟာကမ္ဘာလေထုညဉ့်ညမ်းမှုဖြစ်အောင်အဆိုးဝါးဆုံးနေရာတစ်ခုဖြစ်နေတယ်ဆိုတာကိုရှာဖွေတွေ့ရှိတဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းရဲ့ထိတ်တဲရောက်သတင်းတွေကိုမအေးတန်နာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
ဒီကလာတာလက်ပြနျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြားတပြန်လှုပ်ဆောင်နေကြပါတယ်။အမေရိကန်နဲ့ရုရှားကြားဆယ်စုနှစ်နဲ့ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေအမေရိကန်ကနှုတ်ထွက်ကြောင်းတောက်ကြနေကပဲကြေညာလိုက်ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားပါတယ်။မဟာမိတ်အမေရိကန်တို့ကဒီစာချုပ်ကနေနှုတ်ထွက်မယ်လို့ကြေညာသွားတာမလို့ကျွန်တော်တို့လည်းဒီစာချုပ်ကနေပြီးတော့အလားတူနှုတ်ထွက်ပါမယ်လို့သမ္မတပူတင်ကရုပ်မြင်သံကြားကနေဒီကနေ့ပဲပြောကြားသွားတာပါ။ရုရှားတို့အနေနဲ့အတန်ထက်မြန်တဲ့ hypersonic လက်နက်တွေအပါအဝင်ဒုံးကျည်သစ်တွေတီထွင်ဖို့စလုပ်မယ်လို့လည်းသမ္မတပူတင်ကပြောပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးနဲ့ကာကွယ်ရေးဝန်ကြီးတွေကိုလည်းနျူကလ িয়ার လက်နက်ဖျက်သိမ်းရေးကိစ္စနဲ့ဒီဘက်ကစပြီးတော့အမေရိကန်အစိုးရနဲ့တွားပြီးတော့မဆွေးနွေးဖို့မှားထားတယ်လို့သူကဆိုပါတယ်။အမေရိကန်ကတော့ရုရှားဘက်ကနေပြီးတော့ဒီသဘောတူလက်နဲ့စာချုပ်ကိုရေးထိုးထားတာကိုပျော်ပျော်ကြီးနဲ့ချိုးဖောက်တယ်လို့ဆွဆွဲပြီးတော့ဒီစာချုပ်ကနေပြီးတော့ယာယီနှုတ်ထွက်မယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာချက်ထုတ်ခဲ့တာပါရုရှားတို့ကတားမြစ်ဒုံးကျည်စနစ်ကိုလှုပ်ဝက်တီထွင်နေတယ်ဒါဟာပြည်ပရောက်ကျွန်တော်တို့တပ်ဖွဲ့တွေနဲ့မဟာမိတ်နိုင်ငံတွေအတွက်ဓာတ်ရိုက်ချိမ့်ချောက်မှုဖြစ်တယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်ဒါမဲ့သမ္မတထရမ့်ကဆွေးနွေးနိုင်ရုံလည်းတော့ဖွင့်ပေးထားတာပါပိုကောင်းတဲ့သဘောတူညီချက်တစ်ခုချုပ်ဆိုနိုင်နိုင်မယ်လို့သူမျှော်လင့်ကြောင်းသူကပြောထားပါတယ်တရုတ်နိုင်ငံကတော့ဒီလိုမျိုးအမေရိကန်တို့ရဲ့နှုတ်ထွက်မှုကိုစနေနေ့မှာပဲကန့်ကွက်သွားပြီးတော့ရုရှားနဲ့အမေရိကန်အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေဒီကိစ္စကိုပြည့်လည်အောင်လုပ်ဖို့ပြောသွားခဲ့ပါတယ်ရှင်
ဗင်နီဇွဲလားနိုင်ငံကတိုက်ခံခေါင်းဆောင်ဝန်ဂွိုက်ဒိုကိုဗင်နီဇွဲလားသမ္မတဖြစ်ကမ္ဘာနိုင်ငံအလုံးကအတိမတ်ပြုဖို့လူမျိုးရေးဘက်မှယက်တီကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းတောင်းဆိုလိုက်တဲ့အကြောင်းအမေရိကန်ဒုသမ္မတမိုက်ပန့်စ်ကပြောကြားလိုက်ပါတယ်။နိုင်ငံရေးတင်မာမှုတွေတနေ့တခြားမြန်မာလာနေတဲ့ဗင်နီဇွဲလားနိုင်ငံမှာလက်ရှိသမ္မတနီကလပ်စ်မာဒူရိုနဲ့သူ့ကိုယ်သူဂျာဖြတ်သမ္မတအဖြစ်ကြေညာထားတဲ့တိုက်ခံခေါင်းဆောင်ဝန်ဂွိုက်ဒိုအကြအာနာအပြိုင်မှုတွေကြီးမားနေချိန်မှာပဲအမေရိကန်ဒုသမ္မတမိုက်ပန့်စ်ကဖလော်ရီဒါပြည်နယ်မိုင်အမီမြို့မှာပြည်ပရောက်ဗင်နီဇွဲလားနိုင်ငံသားတွေနဲ့လူမှုအဖွဲ့အစည်းနဲ့တောက်ကြနေကတွေ့ဆုံစဉ်အတွင်းအဲ့လိုပြောကြားလိုက်တာပါသမရဂွိုက်ဒိုနဲ့သူ့ရဲ့မိသားစုဘေကင်းလုံခြုံရေးကအမေရိကန်ပြည်သူတွေအတွက်လည်းအလွန်ကိုအရေးကြီးတယ်ဆိုတာကိုရှင်းရှင်းလင်းလင်းပြောထားပြီးဖြစ်ပါတယ်။မနေ့ကပဲမာဒူရိုကအရက်ဘွတ်ရဲတပ်ဖွဲ့ဝင်တွေကိုသမရဂွိုက်ဒိုအိမ်ကိုဆေးလွတ်ပြီးသူ့ရဲ့မိသားစုကိုချိန်ချောက်ခဲ့ပါတယ်။ဒါပေမဲ့ဗင်နီဇွဲလားပြည်သူတွေအနေနဲ့ဒါကိုဘယ်တော့မှကြောက်ရွံ့သွားမှာမဟုတ်လို့အမေရိကန်ပြည်ထောင်စုအနေနဲ့လည်းအလားတူပါပဲလို့ဒုသမ္မတမိုက်ပန့်စ်ကပြောပါတယ်။ဒါပြင်မာဒူရိုအနေနဲ့အမေရိကန်ပြည်ထောင်စုရဲ့တနိဋ္ဌာန်ခိုင်မာမှုကိုဘယ်တော့မှမဆန်းသက်ကြည့်ဖို့ကိုလည်းဒုသမ္မတမိုက်ပန့်စ်ကသတိပေးလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံမှာဒီပြဿနာပြေလည်ပြီးလွတ်လပ်ရေးပြန်မရမချင်းသမ္မတထရမ့်အစိုးရအဖွဲ့ရဲ့အမေရိကန်ခေါင်းဆောင်တွေဟာဗင်နီဇွဲလားပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်တယ်လို့လည်းဒုသမ္မတပန့်စ်ကပြောကြားသွားပါတယ်ခင်ဗျာ။
American youth and CBS net out and niggas when you get my American Tamara Donald Trump. All the dog got Nancy Pelosi go pimient and we went to a gibari. Miss Pelosi had an oral nine hundred take go so worry. Lugo Gunre Kesagole, long ago, you must say Paul, Tamara Trump, Jodawari. Mexico and American is a man and we, the amoe, we young Lamurigo, Darcy Bosubra, American Tamara got drying some poetry, as we are don't see down Tarago. Miss Pelosi got the board to me below Kulu Pura Pipari. All the Domaga Democratic Party got Tato Tanhainam loading with Happy Wood through Ganyan Santaraba. But in the yellow bar when Poesy Tari, Comedy Ma, Dinezel, Lonjo Yaki Sadre, Kaima, Akambri, Decay Letri, Thong Women, Nilan Gangrigo, Democrat Madri, Timpia Tavare, Tamele, Darama, Tamaraga, Nautaka, Soya, Long Henry, Tabro Mabay on Low Sama Melo, Mabioba, Subro, All the Dogta, Nancy Pelosi, Yabioguya, and Mutami, Dree. Hamel got Biawari. Dinner said that I saw you in Yimbo Mujang, the Maradona Tramga, don't then I saw you along at the Togo. Yes, I'm target up to Parisha.
You're an Anga Christmas, so don't you did the Mugo, send that pillar like a video find the Kugu, Iran Gawai, when you turn a Piala like Biro. Did don't you are my share, Lizzie, Lop, Pianzana, and Elu, Biawari. Iran Gawai, when you turn a internet, Samina Martin, Tara, the video find her, those are Kona Saka and Shibiro, Didemaro, don't you send the pillar dago, Babanga Jaitabi. Did don't you have Degan Arega, Piamat Kugu, Timangera, Piada, Tavare. You're an Anga Adria, Diga, Yamapide, Israel. These are ring American cities as candy tea, ya on my town, young. อาเซลาวที่ปิดในในดงจีดีโกเลยไปสั่งทาร์ผิดบาร์เลยสนีนี่ก็สั่งจะเปลี่ยนอะไรดงจีฮะคนนี้ลิซังอาไม่เล่าตัวบีเอ็นเล่าตัวเย็บเป็นมากกว่าที่มันเกลือลูกอีรังกาเวยวันจีปัจจุบันอเมริกาทำมีก็ผิดบาร์เลยถ้าเป็นดีดงจีฮะเป็นมาตีดีโกที่อ่อนเปลี่ยนในเดลูแล้วตอนนี้สิบวันตัวเลยคันนี้เปลี่ยนตั้งในเนี่ยสูบีโอเปลี่ยนบาร์เลยอีรังกาฮะทุกสิ่งใจเอาเมียมุริโกมาจากคณะสุดลูทุกเปลี่ยนจีนยาลีสิบีโอแต่กูที่จะที่ผิวลูย လက်နက်တွေကိုထုတ်လုပ်နေပြီးတော့ဒီထဲမှာမော်တာကြီးစံကနေဒုံးကျည်တွေအထိပါဝင်တာဖြစ်ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683၊လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်ကနေဒေတာတွေနဲ့နိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်။ Afghanistan နိုင်ငံမှာຫນွေဥပြန်ဝင်လို့တိုက်ပွဲတွေဖြစ်တဲ့ရာသီမတိုင်ခင် Pakistan နဲ့ Afghanistan နိုင်ငံကြားကအပောက်အပြဲတွေနဲ့ဒီနယ်ဆက်တဝက်နေပါကိုတတိုင်းကာမယ်လို့ပါကစ္စတန်အစိုးရကပြောပါတယ်။အမေရိကန်စစ်တပ်ကအကြီးအကျယ်စစ်ဆင်ရေးတွေလုပ်မယ်လို့အများကခန့်မှန်းထားတာကြောင့်ဒီစစ်ဆင်ရေးကာလမှာအာဖဂန်နစ္စတန်နိုင်ငံဘက်ကအကြမ်းဖက်အဖွဲ့တွေပါကစ္စတန်နိုင်ငံနဲ့ရောက်လာတာကိုကာကွယ်တဲ့အနေနဲ့ဒီနယ်ဆက်လုံခြုံရေးခြံစည်းရိုးခတ်တဲ့ကိစ္စကိုခက်သက်သက်လှုပ်ဆောင်နေတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရသူကပြောပါတယ်။မြောက်ဝါဇီရစ်တန်နယ်ဆက်မှာအမြင့်ကိုဗီရှိတဲ့တန်ဆူးချိုခြံစည်းရိုးစောင့်နေတာကိုပြသဖို့အတွက်သတင်းတောက်တွေကိုစစ်တပ်ကတလောကပဲအဲ့ဒီကိုခေါ်သွားခဲ့ပါတယ်။ခြံစည်းရိုးထိပ်မှာတော့တန်ဆီးချိုအဝိုင်းလေကြီးတွေတက်ထားတာပါ။မိုင်1600လောက်အရှိရှိမဲ့နယ်စပ်ကိုခြံစည်းရိုးခတ်မှာဖြစ်ပါတယ်။ခြံစည်းရိုးကမဲ့နေရာတချို့နေရာကမြေပြင်အနေအထားကျန်းတဲ့ပြီးတော့တချို့နေရာတွေမှာတော့ပေ12000လောက်ထိမြင့်တဲ့ထိပ်ဖြားစီးနင်းဖုံးတောင်တွေရှိပါတယ်။ဒီခြံစည်းရိုးခတ်တဲ့အပြင်ကြားမှာခံတက်လိုစခန်းမျိုးတွေကင်းစခန်းတွေရာနဲ့ချီလဲဆောက်လုပ်နေပါတယ်။ဒီတိုင်းခတ်တာကိုဒေါ်လာတန်500သုံးထားတယ်လို့ပါကစ္စတန်အစိုးရကပြောပါတယ်ရှင
်။တရုတ်ဒုတိယဝန်ကြီးချုပ်လျူဟေးနဲ့အခုသတင်းမှတ်စောပိုင်းကဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့တရုတ်နိုင်ငံရဲ့ဂုဏ်သွယ်ရေးဆွေးနွေးမှုဟာအရေးပါတဲ့ထိုးတက်မှုတွေကိုရနိုင်ပြီဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကပြောကြလိုက်ပါတယ်။တရုတ်နိုင်ငံရဲ့ဂုဏ်သွယ်ရေးစစ်ပွဲဆုံးသတ်လိုက်ခြင်းကအကြီးဆုံးသဘောတူညီချက်ကိုရရှိလိုက်တာဖြစ်မယ်လို့သမ္မတထရမ့်ကပြောပါတယ်။ဒါပြင်တရုတ်နိုင်ငံကဓာတ်ရုပ်ပစ္စည်းတွေနဲ့ထုတ်လုပ်နေတဲ့မွေးစေတွေကိုပြည်မှုအဖြစ်ဥပဒေပြဋ္ဌာန်းသတ်မှတ်ဖို့သဘောတူခဲ့ကြောင်းသူကပြောကြလိုက်ပြီးတော့ဒီချက်ကအမေရိကန်ပြည်ထောင်စုတွေကိုမွေးစေတွေဝင်နေတဲ့အပေါ်မှာကြီးမားတဲ့အကျိုးဆက်တွေရှိလာမှာဖြစ်တယ်လို့လည်းပြောပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတစ်ခုကြားမှာဖြစ်နေတဲ့ဂုဏ်သွယ်ရေးပဋိပက္ခတွေကိုဖြေရှင်းနိုင်ဖို့ရည်ရွယ်ပြီးဆွေးနွေးခဲ့ကြပြီးတဲ့နောက်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာပါ။ဒါပေမဲ့ဒီဆွေးနွေးမှုရဲ့အဓိကချက်ကတော့ဂုဏ်သွယ်ရေးသဘောတူညီချက်မဟုတ်ပဲသမ္မတထရမ့်နဲ့တရုတ်သမ္မတရှီကျင်းဖင်နောက်ထပ်တစ်ကြိမ်ထပ်တွေ့ဖို့ဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူပိုကွန်ချန်းကလည်းပြောပါတယ်။အမေရိကန်နဲ့တရုတ်ကြားမှာဖြစ်နေတဲ့ဂုဏ်သွယ်ရေးစစ်ပွဲကြောင့်အမေရိကန်ရဲ့ကွန်ပျူတာနည်းပညာတွေကိုအဓိကလုံဆောင်နေတဲ့ Silicon Valley မှာထိခိုက်မှုတွေရှိခဲ့ပါတယ်2018ခုနှစ်ကအမေရိကန်နည်းပညာကုမ္ပဏီတွေမှာတရုတ်ကုမ္ပဏီတွေရဲ့ယင်းနှိမ့်မြှုပ်နှံမှုကဒေါ်လာနဲ့ဘီလီယံကျော်ရှိခဲ့ပေမဲ့ ဒါဟာအဲ့နှစ်မတိုင်ခင်တစ်နှစ်ထက်ဆိုင်တော့80ရာခိုင်နှုန်းတော့ကြာဆင်းသွားတာဖြစ်တယ်ဆိုပြီးတော့ Forbes မဂ္ဂဇင်းကြီးကပြောကြားလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာ Polar Vortex လို့ခေါ်တဲ့ AA လွန်လှိုင်းအမေရိကန်လဲပိုင်းကိုဝင်ရောက်ခဲ့ပြီးတော့ရေတွေခဲကုန်လို့ရေပိုက်လိုင်းတွေပေါက်လက်စစ်မီးတွေပြက်လေယာဉ်ခီးစင်တွေဖြတ်ပြရတာတွေဖြစ်ခဲ့ပြီးတဲ့နောက်အခုတော့ AA နည်းနည်းပြန်ပြီးတော့ရော့လာပါပြီ။နောက်ရက်ပိုင်းတွေမှာအပူချိန်ပြန်တက်လာမယ့်အတွက်ရေခဲတွေပြန်ပြီးတော့ပြောလာလိမ့်မယ်လို့မိုးလေဝသသတင်းတွေမှာကြေညာသွားပါတယ်။ဒီ AA လွန်ရာသီဥတုအနေအထားတွင်မှာတော့တေဆုံးသူပေါင်း22ဦးရှိခဲ့ပါတယ်ရှင်။
2019အာရှဖလာဘောလုံးပွဲမှာတော့ကာတာအသင်းကချန်ပီယံဖြစ်သွားပါတယ်။အာရှဖလာဖိုင်နယ်ကိုတောက်ကြံနေကကစားခဲ့တာမှာကာတာကနာမည်ကြီးဂျပန်ကို3-2နဲ့မမျှော်လင့်ပဲနိုင်ရပြီးတော့ချန်ပီယံဖြစ်သွားတာပါ။ကာတာကငွေကိုရင်သွင်းခဲ့ပြီးတော့ဂျပန်ဘက်ကမီနာမီမိုက69မိနစ်မှာပြန်ချေခဲ့ပေမဲ့နောက်ဆုံး83မိနစ်မှာကာတာဘက်ကပယ်နယ်တီရပြီးတော့နောက်ဆုံးမှာ3-2နဲ့အနိုင်ရသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။စနေညနေခင်းရဲ့နောက်ဆုံးသိထားတဲ့သတင်းတွေကိုမဲသန္တာကျော်နဲ့ကိုရနိုင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးခြင်းပါတယ်။ပြည်သူလူထုရဲ့လူလားချက်မျှော်လင့်ချက်စိုးရိမ်ချက်တွေအပေါ်မှာလူထုရဲ့ကိုစားပြုလွှတ်တော်ကိုယ်စားလှယ်တွေဘက်ကမှန်မှန်ကန်ကန်သုံးသပ်ပြီးတော့လေးလေးနက်နက်လှုပ်တင်လှုပ်ထိုက်တာတွေကိုလှုပ်ဖို့ဆုံးဖြတ်ရမယ်လို့ဒုတိယအကြိမ်လွှတ်တော်၃နှစ်မြောက်နှစ်ပတ်လည်နေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။လူထုကရွေးချယ်တင်မြှောက်လိုက်တဲ့လွှတ်တော်ကိုယ်စားလှယ်တွေဘက်ကတော့နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုစဉ်းစားပြီးတော့လှုပ်တင်လှုပ်ထိုက်တာကိုပြက်ပြက်သားသားဆောင်ရွက်နေတယ်လို့ဖွဲ့စည်းပုံပြည်စည်ရေးကော်မတီဖွဲ့ဖို့ကန့်ကွက်ခဲ့တဲ့အတိုက်ခံပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်တဦးကပြောပါတယ်ဒုတိယအကြိမ်လွှတ်တော်၃နှစ်တိုင်လာချိန်မှာတော့လူလူရဲ့ဆန္ဒကိုလွှတ်တော်ကိုယ်စားလှယ်တွေဘက်ကအမှန်တကယ်ဖြည့်ဆည်းပေးနိုင်ခဲ့ကြပါသလားဆိုတဲ့အမြင်သဘောထားတွေကိုနားဆင်ပါရှင်ပြည်ထောင်စုလွှတ်တော်မှာကျင်းပခဲ့တဲ့ဒုတိယအကြိမ်လွှတ်တော်၃နှစ်မြောက်နှစ်ပတ်လည်နေ့အခမ်းအနားမှာတော့နိုင်ငံတော်သမ္မတဦးဝင်းမြင့်အပါအဝင်အမျိုးသားလွှတ်တော်ပြည်သူလွှတ်တော်နဲ့ပြည်ထောင်စုလွှတ်တော်အသီးသီးကလွှတ်တော်နာယကဥက္ကဋ္ဌတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေတက်ရောက်ခဲ့ကြချိန်မှာလွှတ်တော်အစပြည်သူကဖြစ်ပြီးဒီမိုကရေစီလွှတ်တော်တစ်ခုပေါ်ပေါက်ဖို့ဆိုတာကတော့ပြည်သူလူထုရဲ့ပါဝင်ပတ်သက်မှုဟာအဓိကကြတဲ့အကြောင်းဒါကြောင့်ပြည်သူလူလားချက်မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးဖို့ကြိုးစားဆောင်ရွက်ကြရမှာဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြည်ထောင်စုလွှတ်တော်မှာအခုလိုမိကွန်းပြောခဲ့ပါတယ်
။ဒီမိုကရေစီဆိုပြည်သူ့ကိုအခြေခံတဲ့စနစ်ပြည်သူရဲ့ထောက်ခံမှုကိုဘယ်လိုရအောင်လုပ်ရမလဲ။ပြည်သူကဘာတွေလိုလားသလဲ။ပြည်သူရဲ့မျှော်လင့်ချက်တွေကဘယ်လိုရှိသလဲ။စိုးရိမ်မှုတွေကဘယ်လိုရှိသလဲဆိုတာစပြီးတော့ဒီလွှတ်တော်ရွေးကောက်ပွဲတွေကိုမဝင်ခင်ကတည်းကနိုင်ငံရေးပါတီများဟာလေ့လာတယ်လွှတ်တော်တွေကိုဝင်ကျင်လို့ရှင်လွှတ်တော်ကိုယ်စားလှယ်တော့ဖြစ်ချင်လို့ရှင်ပြည်သူလူထုရဲ့ထောက်ခံမှုရအောင်ယူရမယ်မှန်မှန်ကန်ကန်ဥပဒေနဲ့ကိုက်ညီတဲ့နည်းတွေနဲ့ဘယ်လိုဒီထောက်ခံမှုကိုရအောင်ယူရမလဲဆိုတာလွှတ်တော်ကိုအကြောင်းပြုပြီးတော့ကိုယ်စားလှယ်လောင်းများဟာတူးချင်းတင်ယူရတာဖြစ်ပါတယ်လွှတ်တော်တွေရောက်လာတဲ့အခါကျတော့ဥပဒေပြုမှန်တိုင်းဥပဒေပြုမှန်တိုင်းဆိုတာဥပဒေပြုတယ်ဆိုတာဟာနေသူကပြည်သူတွေနဲ့သက်ဆိုင်တဲ့ဥပဒေတွေမဟုတ်ဘူးအခုဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံအတွက်အဓိကအကြဆုံးဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့လည်းလွတ်တော်ကိုယ်စားလှယ်များဟာတာဝန်ရှိလာပါတယ်ဒီတာဝန်တွေကိုထမ်းဆောင်မှုဆိုတာဟာဒီမိုကရေစီကိုပြုစုပျိုးထောင်တဲ့အလုပ်တစ်ခုပဲလို့ကျွန်တော်တို့ဒီလိုပဲမြင်ဆိုချင်ပါတယ်
နိုင်ငံနဲ့ပြည်သူလူထုအကျိုးစီးပွားအတွက်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်ပြီးလွှတ်တော်ကိုယ်စားလှယ်တွေမှာအဓိကတာဝန်ရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကလွှတ်တော်မိကွန်းမှာထည့်သွင်းပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကပဲ NND ကတင်သွင်းခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့ရေးအဆိုကိုတက်မတော်သားကိုယ်စားလှယ်တွေနဲ့အတူတဦးတည်းမတ်တပ်ရက်ပြီးတော့စန့်ကျင်ကန့်ကွက်ဆန္ဒပြခဲ့သူပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမင်းကင်းမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဦးမောင်မြင့်ကတော့လွှတ်တော်ကိုယ်စားလှယ်တယောက်ရဲ့တာဝန်နဲ့အညီလူထုအတွက်သူဆောင်ရွက်နိုင်ခဲ့တာတွေကိုအခုလိုပြောပြပါတယ
်ကျွန်တော်ရဲ့ရည်ရည်ချက်ကတမ်ပတော်နဲ့တစ်ထပ်တည်းမကြရလည်းရှိပါတယ်လို့ဟိုတိုက်နဲ့ဥလိုနဲ့တစ်ထပ်တည်းအမြဲတမ်းကြကြမှာကြလိမ့်မယ်အဲ့တော့ဒါဥလိုကတော့ဘာဖြစ်လဲဆိုရင်တော့မျက်နှာကိုမကြည့်ဘူးခုပေါ်မှာညဉ့်ညင်သွားမှာခုပေါ်မှာစိတ်ကွက်သွားမှာခုပေါ်မှာဖြစ်လာမှာမုန်းလာမှာဒါတွေမကြည့်ဘူးအမျိုးသားအကျိုးစီးပွားပုံမှာပဲ online လုပ်မှာပေါ့ဒီသဘောရှိတယ်ပေါ့နော
်ဟုတ်ကဲ့
ဒီလေဒီဖော်ပြပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့မှာနော်လွတ်တော်ဆိုတာကဥပဒေကိုလိုက်နာရမယ်ဆင်းမှာသူကအခေါင်ချုပ်တယ်ဒါကြောင့်လဲဆိုတော့သူကဒီ legislative ပြလာရဲ့သူကချုပ်ဆောင်ဖြစ်နေတာဟုတ်အဲ့ဒီအဖွဲ့ဝင်တွေကိုလိုက်ကဒီလိုမျိုးလုပ်တယ်ဆိုလို့ရှိရင်တော့ဒါဟိုဘာကောင်းလဲတမိုင်းမှာ သူတို့တရားခံဖြစ်မခံနိုင
်ဟုတ်ကဲ့
အဲ့တော့အတိပြည့်ပြုနေနေမယ်လေသူများမကျော်ဒီဝိတ်နေတော့အတိပြည့်ပြုနေမယ်ဒါပေမဲ့အတိပြည့်တဲ့ထဲမှာဥရုမပါဘူးဆိုတာတော့ဥရောရက်မှာပေါ့ဒီသဘောရှိတာပေါ့နော်အဲ့တော့ကောင်းဝင်ကြီးတယ်မကြည့်ဘူးဆိုတော့ကိုယ့်အကူဒီလိုလူချင်းလို့ဖို့သူခက်တယ်လေ
ဟုတ်ကဲ့
အဲ့တော့ကိုယ့်ကိုအကဲဖြတ်ဖို့ကတော့ပြည်သူရဲ့တာဝန်ပဲ
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဘက်ကတော့တာဝန်ကျေပွန်နဲ့လွှတ်တော်ကိုယ်စားလှယ်တူဆိုတာကပြည်သူလူထုကိုကိုစားပြုပြီးလူထုအတွက်စဉ်းစားချက်တွေနဲ့ပြက်ပြက်သားသားဆောင်ရွက်နိုင်ရဲရမယ်ဆိုတာကိုမေကွန်ပြောခဲ့ပါတယ်။ဆိုတော့ဒီလူထုကနေတခဲနဲ့ဆန္ဒမဲပေးခဲ့ကြတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကလွှတ်တော်ကိုယ်စားလှယ်အများစုပါဝင်တဲ့ဒုတိယအကြိမ်လွှတ်တော်တက်တန်းမှာရောလွှတ်တော်ကိုယ်စားလှယ်တွေဘက်ကပြည်သူလူထုရဲ့ဆန္ဒသဘောထားအကျိုးစီးပွားနဲ့ဥပဒေပြုမှုတွေကိုဆောင်ရွက်နိုင်ခွင့်ရှိခဲ့ပါရဲ့လားဆိုတဲ့အပေါ်မှာတော့ပြည်သူလွှတ်တော်ကိုယ်စားလှယ်ဟောင်းတူဖြစ်ခဲ့သူနိုင်ငံရေးလေလာအခဲခံနေတဲ့ဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်ဟိုဒေါက်တာဆူကြည်ပြောတဲ့ဥစ္စာကရေဘူးရအမှန်တရားပဲလေရေဘူးရအမှန်တရားပဲဆိုတော့ဘယ်အချိန်မဲပြောပြောဒီပြောတဲ့ဟာဟိုမှန်နေမှာပဲကျွန်တော်နားဆောင်ကြည့်တော့ဟိုယာနုံးပြည့်ဟိုဟာပေါ့အာရကျင်းနဲ့လောက်เสียရှိတယ်လို့တော့ပြောလို့မရဘူးပေါ့လေအဲ့ဒါကတော့အကြောင်းမျိုးကြောင့်ပေါ့ကျွန်တော်တို့နိုင်ငံကိုနိုင်ကဒီလိုဒီပါတီကြောင့်ဒီမိုကရေစီတွတ်တော်တဲ့ဒီမိုကရေစီဒီလိုဟာတွေနဲ့ဝေးကွာနေတာဖြစ်တဲ့အခါကျတော့ကျွန်တော်တို့ပထမအချိန်မှာကတဲ့ကူကကျွန်တော်တို့တော်တော်များများတွတ်တော်ကိုယ်စားလှယ်တွေဟာလုပ်ရင်တင်းနဲ့လုပ်ကြရတာ။
နိုင်ငံတော်ကြီးတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကလွှတ်တော်တွင်မှာအတိုက်ခံပါတီတွေဆိုတာကတော့ကိုယ်နဲ့မတူတဲ့အမြင်သဘောထားတွေကိုချင်းချင်းသုံးသပ်ရင်းနဲ့ရက်တီရဲတဲ့တတ္တိရှိကြပါဆိုပြီးလွှတ်တော်ရဲ့၃နှစ်မြောက်အခမ်းအနားမှာတိုက်တွန်းပြောဆိုသွားခဲ့ပါတယ်ရှင်။သောရရှင်များရှင်။ကချင်ပြည်နယ်မြစ်ဆုံဒေသမှာတည်ဆောက်မဲ့ရေအားလျှပ်စစ်စီမံကိန်းကိုအရွယ်အစားလျှော့ချတာဒါမှမဟုတ်နေရာပြောင်းတာဒါမှမဟုတ်ရင်လည်းပြည်ထောင်နိုင်ငံကိုတခြားစီမံကိန်းတစ်ခုအစားပြန်ပေးတာအပါအဝင်ဖြစ်နိုင်ခြေရှိတဲ့နည်းလမ်းတွေကိုစဉ်းစားနေတဲ့အကြောင်းမြန်မာဆွေရထိတန်းတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ပတ်ဝန်းကျင်နဲ့ဒေသခံလူမှုဘဝထိခိုက်မှာစိုးရိမ်မှုတွေကြောင့်ကန့်ကွက်မှုတွေကြုံနေရတဲ့မြစ်ဆုံစီမံကိန်းကြောင့်အစိုးရအပေါ်နိုင်ငံရေးထောက်ခံမှုနောက်ပြည်ထောင်နိုင်ငံနဲ့တန်တမန်ဆက်ဆံရေးစတာတွေမှာထိခိုက်စရာတွေရှိနိုင်တယ်လို့ယူဆသူတွေလည်းရှိနေပါတယ်။မြေဆုံစီမံကိန်းကြောင့်ကျုံလာနိုင်ခြေရှိတဲ့နိုင်ငံရေးတန်တမာရေးအကျိုးဆက်တွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ ။ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညဓာတ်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရသေးရှင်။ဆက်ပြီးတော့အိန္ဒိယထိုင်းနိုင်ငံဘက်မှရွေးကောက်ပွဲကျင်းပမယ့်ရက်တရားဝင်ကြေညာလိုက်တဲ့သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9နှစ်နီးပါးရှိနေပြီဖြစ်ပြီးနောက်ဆုံးမှာတော့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုလာမယ့်မတ်လ24ရက်နေ့တနင်္ဂနွေနေ့မှာကျင်းပဖို့တရားဝင်ကြေညာလိုက်ပြီးဖြစ်ပါတယ်။စစ်တပ်ကတင်းတင်းကြပ်ကြပ်အုပ်ချုပ်မှုတွေကိုစန့်ကျင်တာတွေမြင့်တက်လာနေတဲ့အချိန်မှာအခုလိုရွေးကောက်ပွဲကျင်းပမယ့်ရက်ကိုတရားဝင်ကြေညာလိုက်တာဖြစ်ပါတယ်။ David Wild ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းမမျှတစေအောင်ပြောပြပေးပါရှင်။
ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာ9နှစ်နီးပါးရှိလာပြီးနောက်ပိုင်းမှာရွေးကောက်ပွဲကျင်းပပြီးဖို့တောင်းဆိုဆန္ဒပြသူတွေဟာပိုပြီးပြင်းပြင်းထန်ထန်တောင်းဆိုလာကြပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့မှာထိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအီတီပွန်ဘွန်ပရာကွန်ကရွေးကောက်ပွဲကျင်းပမယ့်ရက်ကိုကြေညာလိုက်တဲ့အတွက်ရွေးကောက်ပွဲကျင်းပဖို့အချိန်ကြာမြင့်စွာတောင်းဆိုနေကြသူတွေရဲ့ဆန္ဒပြေဝပြီလို့ဆိုနိုင်ပါတယ
်။ The date of the general election is officially set onSunday 24th of March
ဒီကဘွေလာမယ့်မလ24ရက်နေ့ဒီနေ့ကနေဒီမှာကျင်းပကိုတရားဝင်သတ်မှတ်လိုက်ပါတယ်ဒီရက်ကအလုံးအတွက်အဆင်ပြေမယ်လို့ယူဆပြီးအဲ့ဒီနေ့မှာဒီကဘွေကျင်းပကိုဆုံးဖြတ်လိုက်တာပါ
ထိုင်းနိုင်ငံမှာမကြသေးခင်အချိန်ကအထိနိုင်ငံရေးတက်ကြွလှုပ်ရှားမှုတွေကိုဝန်ကြီးချုပ်ပရာယုတ်ချန်နိုချာကလုံးဝပိတ်ပင်တားမြစ်ထားခဲ့တာပါဝန်ကြီးချုပ်ကိုစန့်ကျင်ဆန္ဒပြသူတွေကိုပြင်းပြင်းထန်ထန်အရေးယူနေပြီးမြဲလေအချိန်ကြာလာရတဲ့အမျှတက်ကြွလှုပ်ရှားသူတွေဘက်ကပုံမရဲတင်းလာပြီးအုတ်ချုပ်မှုကိုတွေးတိုးစန့်ကျင်လာကြပါတယ်စစ်တပ်ကဖြုတ်ချတာကိုခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းတက်စင်ရှင်နာဝထရာရဲ့ညီမဖြစ်သူယင်လက်ရှင်နာဝထရာရဲ့အစိုးရကိုဝန်ကြီးချုပ်ပရာယုတ်ချန်နိုချာက2014ခုနှစ်မှာဖြုတ်ချခဲ့တာပါ ဝန်ကြီးချုပ်ဟောင်းသက်ဆင်တဲ့ပတ်သက်ဆက်နွယ်နေတဲ့ပါတီတွေက2000ခုနှစ်ရွေးကောက်ပွဲမှာအနိုင်ရခဲ့ကြပေမဲ့အဂတိလိုက်စားမှုထိန်းချုပ်ဖို့နဲ့အကြမ်းဖက်ဆန္ဒပြမှုတွေအကြားတည်ငြိမ်အေးချမ်းမှုကိုပြန်လည်ထိန်းချုပ်ဖို့အတွက်အကြောင်းပြချက်တွေနဲ့စစ်တပ်ကအာဏာပြန်လည်ရယူခဲ့ပါတယ်စစ်တပ်ရဲ့ဒီလိုလုပ်ရက်ကဝန်ကြီးချုပ်ဟောင်းသက်ဆင်ကိုထောက်ခံအားပေးသူတွေကိုဒေါသထွက်စေခဲ့ပြီးရွေးကောက်ပွဲဆိုင်ငံ့ထားတဲ့အပေါ်မှာလည်းမကြေနပ်ချက်တွေပြင်းထန်လာစေခဲ့တာပါရွေးကောက်ပွဲကော်မရှင်ကြေညာချက်ရဲ့တစ်ဖက်မှာလည်းရွေးကောက်ပွဲကျင်းပမယ့်ရက်ဟာမေလမှာထိုင်းပြည်မဟာဝိဇရလွန်ကုန်းရဲ့နန်းတက်ဘိတ်သိက်ခံပွဲကျင်းပမယ့်ရက်နဲ့နှီးကပ်နေတဲ့အတွက်ဒီအပေါ်မကြေနပ်လို့ဆန္ဒပြပွဲအငယ်လေးတွေလှုပ်လာတာကိုလည်းတွေ့ရပါတယ်ထိုင်းနိုင်ငံမှာဒီမိုကရေစီနည်းလမ်းကျရွေးကောက်ပွဲတွေစတင်ခဲ့တဲ့1932ခုနှစ်ကတည်းကစစ်တပ်ကအာဏာသိမ်းဖို့ကြိုးပမ်းမှု19ချိန်မှာ12ချိန်အောင်မြင်ခဲ့ပြီးဆယ်စုနှစ်တွေအတွင်းစစ်တပ်နဲ့အတိုက်ခံနှစ်ဖက်ကြားခါးတီးတဲ့ရှင်ပြိုင်မှုတွေနဲ့အကြုံတွေ့ခဲ့ကြရတာပါအင်အားစုအသစ်တစ်ခုဖြစ်တဲ့ Future Forward ထွက်ပေါ်လာပြီးတဲ့အနောက်မှာဒီလိုခါးတီးတဲ့အခြေအနေတွေကိုပယ်ဖျက်နိုင်လိမ့်မယ်လို့အများကမျှော်လင့်ကြပြီးမြဲလေထိုင်းနိုင်ငံအတွက်ရေရှည်တည်တံ့တဲ့ဒီမိုကရေစီရဖို့ကတော့ကြာအောင်မယ်ဆိုတာကိုကောင်းကောင်းသဘောပေါက်နားလည်ကြပါတယ်ရွေးကောက်ပွဲအတွက်အပေးယူအလျှော့အတင်းတွေအများကြီးလုပ်ခဲ့ရပြီးဒါဟာစစ်မှန်တဲ့ပြုပြင်ပြောင်းလဲမှုလမ်းကြောင်းပေါ်ကိုရောက်ဖို့ကနဦးအစ်စ်မှာပဲရှိပါသေးတယ်လို့ Future Forward ကိုဦးဆောင်သူအသက်40အရွယ်ဘီလီယံနာတထေးကြီးတန်နတ်တွန်ဂျန်ဂရွန်ဂရန်ကစ်ကပြောပါတယ
် So if you want to correct what's wrong over the past decade there's only one way you can solve that you tackle the root cause of the problems
ပြည်ရဲ့ဆယ်လုံးနှစ်အတွင်းကမှားခဲ့တာတွေကိုပြန်လည်ပြင်ဆင်နိုင်ဖို့ကပြည်ထနာရဲ့ရင်းမြစ်ကိုကင်တွယ်ဖြည့်ရှင်းတဲ့နည်းတစ်ခုပဲရှိပါတယ်။အရင်ကဘယ်နိုင်ငံရေးသမားမှဒီလိုကင်တွယ်ဖြည့်ရှင်းဖို့ကြိုးပမ်းခဲ့တာမတွေ့ခဲ့ရပါဘူး
။မလမှကျင်းပမဲ့ရွေးကောက်ပွဲမှာဘသူပဲအနိုင်ရသည်ဖြစ်စေစစ်တပ်ကမူကြမ်းရေးဆွဲထားတဲ့နှစ်20ဖွံ့ဖြိုးတိုးတက်မှုစီမံကိန်းနဲ့ဥပဒေကြောင်းအရချီနှောင်ထားပြီးဖြစ်ပါတယ်။ဒီစီမံကိန်းမှာနိုင်ငံလုံခြုံရေးကစပြီးလူမှုရေးတန်းတူညီမျှမှုအထိအကျုံးဝင်နေပါတယ်နေရ250ရှိတဲ့အထက်လွှတ်တော်မှာလည်းစစ်တပ်ကလွှတ်တော်ကိုယ်စားလှယ်တွေကိုတိုက်ရိုက်ခန့်အပ်နိုင်မှာဖြစ်ပြီးအခြေခံဥပဒေကပေးရထားတဲ့အာဏာနဲ့လုတ်ပိုင်ခွင့်တွေကိုအသုံးပြုပြီးစစ်တပ်ကအတိုက်အခံတွေပေါ်မှာဆက်ပြီးချိန်ချောက်နေဦးမှာလည်းဖြစ်ပါတယ်။ဒါဟာရွေးကောက်ပွဲကျင်းပပေးတဲ့တစ်ချိန်ထဲမှာစစ်တပ်ကရယူမဲ့လုတ်ပိုင်ခွင့်တွေဖြစ်ပြီးတက်ကြွလှုပ်ရှားသူတွေအတွက်လည်းသဘောတူလိုက်လျောယုံကလွဲလို့တခြားရွေးချယ်စရာတိတ်မရှိတဲ့အနေအထားပဲဖြစ်ပါတယ်ရှင်။
မမြတခြင်းအောင်ပါရှင်ဆက်ပြီးတော့ကမ္ဘာလေတုညဉ့်ညမ်းမှုအဆိုးဝါးဆုံးနေရာတစ်ခုဖြစ်တဲ့တောင်အာဖရိကကကြောင်မီးသွေးမိုင်းတွင်းနေအကြောင်းကိုတင်ပြပေးစင်ပါတယ်တောင်အာဖရိကနိုင်ငံရဲ့ကြောင်မီးသွေးမိုင်းတွင်းနေရှိတဲ့အချက်ချာနေရာဟာကမ္ဘာလေတုညဉ့်ညမ်းမှုအတွက်အဆိုးဆုံးနေရာတစ်ခုဖြစ်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာလှုပ်ရှားနေတဲ့အဖွဲ့ဖြစ်တဲ့ Greenpeace ကနောက်ဆုံးထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဆိုထားပါတယ်ကြောင်မီးသွေးမိုင်းတွင်းပေါင်း12ခုရှိတဲ့အဲ့ဒီနေရာဟာကမ္ဘာပေါ်ကအဆိပ်သင့်တဲ့ Nitrogen ဓာတ် Oxide တွေတန်ငွေတွေထုတ်လုပ်နေတဲ့အချက်ချာနေရာတစ်ခုလည်းဖြစ်ပါတယ်။နောက်ပြီးတော့အဲ့ဒီနေရာတဝိုက်မှာနေထိုင်နေကြတဲ့လူတွေရဲ့ကျန်းမာရေးလူနေမှုဘဝတွေကိုဖျက်ဆီးနေတယ်ဆိုပြီးတော့လည်းကျွမ်းကျင်သူပညာရှင်တွေကသုံးသပ်ပါတယ်။တောင်အာဖရိကကကြောင်မီးသွေးမိုင်းတွင်းနေရှိရာနေရာကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့အန်နီတာပေါ်ဝဲသတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်
။တောင်အာဖရိကတိုက်ကကြောင်မီးတွေတွင်းနေရှိတဲ့နေရာကိုပြောင်းရွှေ့လာတဲ့ပက်ထရစ်မာဦးလီဟာအချင်းတို့အတွင်းမှာအဆုပ်ရောဂါနဲ့ရင်ဆိုင်ခဲ့ရပါတယ်။သူရဲ့အတွေ့အကြုံကိုပက်ထရစ်ကအခုလိုရှင်းပြပါတယ
် The mines the dust pollution you go to doctor
ဒီနေရာမှာမိုင်းတွင်းတွေပုံမုံနေတဲ့လေလူညဉ့်ညမ်းမှုတွေကတိတ်ကိုစိုးပါတယ်နေမကောင်းလို့ဆရာဝန်တော့ပြရင်မေးတဲ့မိကုံကအတူတူပါပဲခင်ဗျားမိုင်းတွင်းဘေးမှာနေသလားစွန့်ပြစ်မြေသာပုံတွေနားမှာနေသလားဆိုတော့မိကုံပဲမေးပါတယ်ဟုတ်ပါတယ်ကျွန်တော်ကအဲ့ဒီနေရာတွေနားမှာနေတဲ့သူပ
ါမော်လီရဲ့အိမ်နောက်ဖေးမှာတောင်အာဖရိကရဲ့ကြောင်မီတွေလုပ်ငန်းကြီးတွေရှိပါတယ်အရင်တုန်းကစိုက်ပျိုးမြေဖြစ်ခဲ့တဲ့ဟော်ရီနေဟာအခုတော့ကမ္ဘာပေါ်ကအဆိုးဆုံးလေထုညဉ့်ညမ်းတဲ့နေရာဖြစ်လာတယ်လို့ Greenpeace ကပြောပါတယ်။အဲ့ဒီအခြေအနေအပေါ်မှာ Middleburg မှာရှိတဲ့ Bambania Medical Center ကျန်းမာရေးဌာနအကြီးအကဲဒေါက်တာမိုဟာမက်တယက်ကအခုလိုပြောပါတယ်
။ Children and adults are paying the ultimate price. When you say ultimate price is
ကလင်းငယ်နဲ့လူလူရွယ်ဒီတန်းကိုအဆုံးဆုံးပေးဆက်နေရပါပြီအဆုံးဆုံးပေးဆက်နေရတဲ့တန်ဖိုးဆိုတဲ့နေရာမှာအုံနောက်နဲ့အယုံကျော်တွေဖွံ့ဖြိုးမှုမရှိတာတခြားဒေသတွေထဲဆိုင်ဒီဒေသမှာကလေးသေဆုံးမှုတွေကပိုများတာအရွယ်ရောက်ပြီးသူတွေမှာနှလုံးရောဂါနဲ့အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေပိုများတာကိုပြောတာဖြစ်ပါတယ်အ အခုလိုလေလူညဉ့်ညံ့တဲ့တံကိုလူတွေကအသက်နဲ့ရင်းပြီးပေးဆက်နေကြရတာပါ
ဒီပြဿနာတွေဟာကျောင်းမီတွေလုပ်ငန်းနဲ့ညံ့ဖြစ်တဲ့အုပ်ချုပ်မှုရန်နေရာတွေကြောင့်လို့ဒေါက်တာတရက်ကပြစ်တင်ပြောဆိုပါတယ်ဒီဒေသမှာနေထိုင်ရတဲ့လူမှုအတိုင်းဝိုင်းဖွံ့ဖြိုးတိုးတက်ဖို့ကျောင်းမီတွေလုပ်ငန်းကုမ္ပဏီတွေဘက်ကလှုပ်ကင်ပေးတာအ ਨੇ အချင်းပဲရှိတယ်လို့ဒေသခံတွေကလည်းပြောပါတယ
် One cannot be faulted in thinking is there someLevel of corruption operating this
ဒီနေရာကတချို့ဌာနတွေမှာအကျဉ်းချဆောင်မှုတွေရှိသလားဆိုတော့တွေးစရာရှိပါတယ်ဒီနေရာမှာလူသတ်မှုကျွလွန်ပြီးအဖမ်းမခံရတဲ့လူမျိုးတွေလည်းရှိပါတယ်ဒါကအမှန်တကယ်ဖြစ်နေတဲ့ဖြစ်ပျက်တွေပါဒီချက်ကိုကျွန်တော်နဲ့လာပြီးတော့အခြေတင်ညင်းခုန်စေချင်ပါတယ
်ဒေတာရင်းကကြောင်မီတွေကုမ္ပဏီကြီး၃ခုကိုမှတ်ချက်ပေးဖို့ VOA ကဆက်သွယ်ခဲ့ပေမဲ့အကြောင်းပြန်ကြားခြင်းမရှိပါဘူးသဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူပဖနာဟယ်ရှာဝါယိုကဒေတာရင်းမှာပေါများလာတဲ့နေရောင်ကိုအသုံးပြုပြီးတော့တန့်ရှင်းစွမ်းအင်ပြောင်းလဲထုတ်လုပ်ဖို့အားပေးလုပ်ကိုင်နေပါတယ်။သူကအခုလိုပြောပါတယ်
။ We are not saying we want to close down the mines. We must go the renewable energy way.So when we talk about the
mine တွေကိုပိတ်ပစ်ချင်တယ်လို့ကျွန်တော်တို့ပြောနေတာမဟုတ်ပါဘူး။ပြင်းပြင်းစွမ်းအင်နီလန်ဘက်ကိုသွားဖို့တောင်အာဖရိကမှာနေရောင်ကြီးစွမ်းအင်ထုတ်လုပ်ဖို့ကျွန်တော်တို့ပြောနေတာပါ။အဲ့ဒီကြောင်မီးသွေးကုမ္ပဏီတွေကဆိုလာပြားတွေတက်ဆင်ပေးဖို့နဲ့သူတို့ကပဲအဲ့ဒီဆိုလာပြားတွေပြည်ပြင်ထိမ့်သိမ့်ဖို့လုပ်ရမှာပါ။
ဒါပေမဲ့လည်းအလုတ်လက်မဲ့နှုံမြန်မာနေတာနဲ့ကလေးငယ်တွေအပါအဝင်လူတွေရဲ့ကျန်းမာရေးတွေထိခိုက်လာတဲ့ဆိုပြီးပြစ်တင်ပြောဆိုနေတဲ့မအိုလီနဲ့သူ့ရဲ့အိမ်နီချင်းတွေရဲ့စိတ်ကူးအိမ်မက်တွေကတော့အလံဝင်နေစေပါဒီနေရာဟာတစ်ချိန်လုံးကတာယာလှပခဲ့ဘူးတယ်လို့လည်းသူတို့ကပြောပါတယ်တဘာဝပဝန်းကျင်အရေးတက်ကြွလှုပ်ရှားနေတဲ့ဝီလျံဂျီယန်ကလည်းအခုလိုပြောပါတယ
် Is it endless echo now in Mpumalanga It's not a present
ခုချိန်မှာဒီပြဿနာတွေဟာအံပံမံကာအတွက်မဆုံးနိုင်တဲ့ပူပင်ကြာကိစ္စတွေဖြစ်နေပါလေ။ကြောင်မီးသွေးလုံငန်းဟာဝင်ငွေရှာပေးတဲ့နေရာမဟုတ်တော့ပါဘူး။အတော်မတတ်နိုင်တဲ့အခြေအနေဆိုးတွေသာဖြစ်ပါလေ
။တောင်အာဖရိကရဲ့ကြောင်မီးတွေသုံးလျက်စစ်ဖြန့်ဖြူးရေးစနစ်တွေကတော့စည်ရိတ်တက်တာစွာနဲ့ရှေ့ဆက်နေပါရယ်။ဒါပေမဲ့လည်းကြောင်မီးသွေးမိုင်းတွင်းနေအနီးအနားမှာနေထိုင်ကြတဲ့လူမှုအတိုင်းဝိုင်းကတော့အခြေခံဝန်ဆောင်မှုတွေဖြစ်တဲ့လျက်စစ်မီးနဲ့ပိုက်တွေကလာတဲ့တောက်တုံးကြီးလည်းမရကြတဲ့အပြင်အခြေအနေတွေတိုးတက်လာမဲ့လက္ခဏာကလည်းအလံဝင်နေစေဖြစ်ပါရယ်ရှင်။
နားလောင်ပါရှင်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမရီးတနာကျော်ကတလှည့်ပြောပြပေးပါအောင်ရှင
်စီးကာလာတာလက်ပြည့်နျူကလ িয়ার လက်နက်ဆိုင်ရာစာချုပ်နဲ့ပတ်သက်လို့အမေရိကန်နဲ့ရုရှားတို့ဗားတပြန်ကြတဲ့ပြန်လှုံ့နေကြပါတယ်အမေရိကန်နဲ့ရုရှားကြားမှာဆယ်စုနှစ်နဲ့ချီရှိခဲ့ပြီးဖြစ်တဲ့ဒီနျူကလ িয়ার စာချုပ်ကနေပြီးတော့အမေရိကန်ကနှုတ်ထွက်ကြောင်းတောက်ချာနေကပဲကြေညာလိုက်ပြီးတဲ့နောက်ဒီကနေ့စနေနေ့မှာတော့ရုရှားကလည်းဒီစာချုပ်မှာသူပါဝင်နေတာကိုဆိုင်းငံ့ထားမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကကြေညာသွားတာဖြစ်ပါတယ်American ရုပ်သံ CBS နဲ့တောက်ချာနေကဆွေးနွေးခဲ့မှာ American သမ္မတ Donald Trump ကအောက်လွှတ်တော်ဥက္ကဋ္ဌ Nancy Pelosi ကိုပြင်းပြင်းထန်ထန်ဝေဖန်သွားပါတယ်။ Miss Pelosi ကကျွန်တော်တို့နိုင်ငံအတွက်တိတ်ကိုဆိုးပါတယ်။လူကုန်ကူးတဲ့ကိစ္စကိုလည်းလုံးဝဂရုမစိုက်ပါဘူးလို့ပြောသွားပါတယ်။ Mexico နဲ့ American နယ်စပ်မှာနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်တာတွေကိုတားဆီးဖို့ဆိုပြီးတော့သမ္မတကဒတိုင်းဆောက်ဖို့အတွက်အစိုးရအသုံးစရိတ်တောင်းထားတာကို Miss Pelosi ကသဘောတူမပေးတာကိုသူကရည်ညွှန်းပြီးပြောတာဖြစ်ပါတယ်။အီရန်နိုင်ငံက cruise missile ဒုံးကျည်အစ်စ်တမျိုးကိုစမ်းသပ်ပြီးတော့ပစ်လွှတ်လိုက်တဲ့ video file တစ်ခုကိုအီရန်ကာကွယ်ရေးဝန်ကြီးဌာနကပြသလိုက်ပြီးတော့အဲ့ဒီဒုံးကျည်ဟာမိုင်း140လောက်ပျံသန်းနိုင်တယ်လို့ပြောသွားပါတယ်။2019အာရှဖလားဘောလုံးပွဲမှာတော့ကာတာအသင်းကဘိုးဆွဲပြီးတော့အာရှချန်ပီယံဖြစ်သွားပါတယ်။အာရှဖလား final ကိုတောက်ကြနေကကစားခဲ့တာမှာကာတာကနာမည်ကြီးဂျပန်ကို3-2နဲ့မမျှော်လင့်မဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာဖြစ်ပါတယ်ရှင်။
စနေညနေခင်းရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမဲရီးတနာကျော်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Nashwan Khalil ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။လိုင်းဒိုမီတာ1925နဲ့လိုင်းလက်မီတာ190တို့ကနေစောင့်မျှော်နားဆင်နိုင်ပါတယ်။ဒီကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
This program has come to you from the Voice of America, Washington.